အီရန်နှမျိုးစံအင်အေဂျင်စီရဲ့ပြောခွင့်ရကအီရန်ပေါ်ကန့်သက်ထားတဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300ထက်ကျော်ပြီးတော့ထုတ်တော်မှာဖြစ်တဲ့အကြောင်းတင်းလာနေကအီရန်ရဲ့အရက်နျူကလ িয়ার ဆက်ရုံမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ဒီပမာဏဟာ2015ခုနှစ်ကအီရန်နဲ့နိုင်ငံကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရခွင့်ပြုထားတဲ့ပမာဏဖြစ်ပြီးလာမယ့်10ရက်အတွင်းဒီသတ်မှတ်ပမာဏကိုကျော်လွန်တော့မှာဖြစ်လို့ဒါဟာသဘောတူညီချက်ကိုအီရန်နိုင်ငံဘက်ကပထမဆုံးအကြိမ်ချိုးဖောက်တော့မယ့်ခြေလှမ်းတရားဖြစ်တဲ့အကြောင်း VOA သတင်းတောက် Edward Uranian ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်အမောဟာမခင်ဗီရင်ဒါအာရွန်ရှာနေရှင်းစခါဘာဂစ်ဆိုဖန်ဂွိဆာဇနဲ
အခုကြားရတဲ့အတန်းကတော့အီရန်ရဲ့ Arak Nuclear ရေလေးစက်ရုံကIran New News Flying Agency အကြီးအကဲရဲ့ကြေညာချက်ကို Iran နိုင်ငံပိုင်ရုပ်မြင်သံကြားဌာနကတိုက်ရိုက်ထုတ်လွှင့်သွားတာပါ။ Iran နဲ့ P5 Plus 1လို့ခေါ်တဲ့ American, Britain, ပြင်သစ် Germany, တရုတ်နဲ့ Russia နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့စာချုပ်မှာပါဝင်တဲ့အချက်တစ်ချက်ဖြစ်တဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300သာပိုင်ဆိုင်ရမယ်ဆိုတဲ့အချက်ကို Iran နိုင်ငံအနေနဲ့ချိုးဖောက်တော့မယ်ဆိုတဲ့ကြေညာချက်ဖြစ်ပါတယ်။ Iran အနေနဲ့အစ်စ်နိတ်တန့်စင်ယူရေနီယံထုတ်လွှင့်မှုလေးစားပုံမထုတ်လုပ်သွားမှာဖြစ်တဲ့အတွက်လာမယ့်ဇွန်လ29ရက်နေ့ရောက်ရင်စာချုပ်အရသူ့ကိုခွင့်ပြုထားတဲ့ပမာဏထက်ပိုထုတ်တော့မှာဖြစ်တယ်လို့တန့်စင်မှုနှုန်းမြင့်မားတဲ့ယူရေနီယံတွေကိုလည်းထုတ်လုပ်သွားမှာဖြစ်တယ်လို့အီရန်အနုမြေဆိုင်အေဂျင်စီအကြီးအကဲဘာရော့စ်ကမောဗန်ဒီကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် Hafte Juan Sheshomatirmal Mars Safisachilu
ဤရန်အတွက်နျူကလ িয়ার လိုအပ်ချက်တွေကိုရှိလာလို့နျူကလ িয়ার ရေလေးထုတ်လုပ်မှုကိုလာမယ့်နှစ်လခွဲအတွင်းတန်ချိန်130အထိတိုးမြှင့်ထုတ်လုပ်သွားမယ်လို့ပြောသွားတာပါ။ဒါပေမဲ့မကြာသေးဘူးကအမေရိကန်ကချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုစာချုပ်အဖွဲ့ဝင်ဂျင်တစ်ဂျာမနီနဲ့ဗြိတိန်နိုင်ငံတွေကမလိုက်နာဘူးဆိုရင်တော့အရေးပမာဏကိုပြန်သွားနိုင်တယ်ဆိုတဲ့အချက်ကိုလည်းသူကမငြင်းပယ်ခဲ့ပါဘူး။အမေရိကန်ကဤရန်ပေါ်အရေးယူပိတ်ဆို့မှုကို2018ခုနှစ်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တာပါ1989ခုနှစ်အီရန်ဒေါ်လာရင်းနောက်ပိုင်းပထမဆုံးသမ္မတဖြစ်လာခဲ့သူအီရန်သမ္မတဟောင်းအဘူဟာဆန်ဘာနီဇာဒါကအီရန်ရဲ့နိုင်ငံအုပ်ဆောင်အကြီးအကဲအယာတိုလာခါမေနီဟာအခြေအနေတစ်ခုကြားမှာကြားညက်နေတယ်ဆိုပြီး VOA ကိုအခုလိုပြောပါတယ်
အမေရိကန်သမ္မတထရန့်ရဲ့ဖိအားပေးမှုကိုတုံ့ပြန်ဖို့တခုခုလုပ်နေတယ်ဆိုတာကိုအီရန်အနုမြူဆိုင်အေဂျင်စီကအီရန်လူထုကိုပြသဖို့စူးစမ်းနေပါတယ်။ဒါပေမဲ့အီရန်အတွက်ရွေးချယ်စရာများများဆဆမရှိပါဘူး။2015ခုနှစ်သဘောတူညီချက်ကိုအီရန်ကတကယ်ပဲပယ်ဖျက်လိုက်နိုင်မလားဆိုတာကိုကျွန်တော်တန်လျာရှိမိပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလုပ်လိုက်ရင်နိုင်ငံတကာစင်မြင့်မှာအီရန်ကိုပိုပြီးအထီးကျန်သွားစေနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်ပိတ်ဆို့မှုတွေလည်းလုပ်လာနိုင်တယ်လေ။
လုံခဲ့တဲ့ရက်တွေတုန်းကကာဂျစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲတစ်ခုမှာတော့အီရန်အနေနဲ့2015သဘောတူစာချုပ်ကိုဆက်လက်လေးစားလိုက်နာသွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုရှားသမ္မတဗလာဒီမီယာပူတင်ကိုကတိပေးခဲ့တယ်လို့လည်းအီရန်လေလာသုံးသပ်သူအလီနူရီဇဒါကပြောဆိုပါတယ်။ဒီအချက်ကတော့ VOA ကတိကျအတိအကျနိုင်ခြင်းမရှိပါဘူး။အီရန်ရဲ့မဟာယန္တူအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကကွန်ပျူတာပမာဏထက်ကျော်ထုတ်ရင်အီရန်ကိုနိုင်ငံတကာကပိတ်ဆို့မှုတွေထပ်လုပ်တင်တယ်လို့လည်းတိုက်တွန်းလိုက်ပါတယ်။2015ခုနှစ်သဘောတူစာချုပ်အရခွင့်ပြုထားတဲ့တန့်စင်ယူရိုနီယံပမာဏထက်ပိုထုတ်လုပ်မယ်ဆိုတဲ့အီရန်ရဲ့ညင်ညာချက်ဟာအိုမန်ပင်လယ်ကွေ့တဲ့ရင်းနှီးတမောနစင်တိုက်ခိုက်ခံရပြီးတင်းမာမှုတွေမြင့်တက်နေတဲ့အချိန်မှာထွက်ပေါ်လာတာပါ။အီရန်ပါလီမန်ဥက္ကဋ္ဌအလီလာရီယာနီအပါအဝင်အီရန်ယာရှိတွေကတော့ဒီတိုက်ခိုက်မှုအတွက်အီရန်မှာတာဝန်မရှိဘူးဆိုပြီးညှင်းဆိုထားပေမဲ့ဝါရှင်တန်ကဒီတိုက်ခိုက်မှုနောက်ွယ်မှာအီရန်ရှိတယ်လို့အတီအလင်းဆွဆွဲထားသလိုအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်သတ်မှတ်ကြေညာထားကြောင်းပါခင်ဗျာ